မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ချွတ်လှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့ CDM လို့ခေါ်တဲ့အနုနည်းနဲ့အာဏာဖီဆန်ရာမှာပါဝင်သူတွေကိုဖမ်းဆီးနေတာသတင်းသုံးပတ်တည်းရောက်လာနေချိန်မှာပဲလူသိများတဲ့ရုပ်ရှင်သီးဥဆောင်တဲ့ဒါရိုက်တာတွေကိုမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိတ်ထုတ်ပြန်လိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအမှုပညာနယ်ပယ်ကလူသိများကြောက်ကြသူတွေဖြစ်တဲ့တရုတ်ဆောင် PDU ဒါရိုက်တာကိုပေါ့တရုတ်ဆောင်လူမင်းဒါရိုက်တာဝိုင်းအစူရအနက်ကတို့ကိုဖမ်းဆီးမိတ်ဝရမ်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမှုပညာရှင်တွေကသူတို့ရဲ့တင်ပေါ်ကြောက်ကြမှုကိုအသုံးပြုပြီးနိုင်ငံတော်ဝန်ထမ်းဆောင်တွေတဲ့ဝန်ထမ်းတွေကို CDM လှုပ်ရှားမှုမှာပါဝင်လာအောင်လှုပ်ဆော်တာစူပစနာပြမှုမှာဝန်ထမ်းတွေပါဝင်လာအောင်လှုပ်ဆော်တာစာရီကိုလှုပ်ဆောင်နေတာကြောင့်ရသသကြီးပုံမှန်905ကနဲ့ဖောင်ရန်ထုတ်တာလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကကြေညာထားပါတယ်။အခုထုတ်ပြန်တဲ့ကြေညာချက်လိုမျိုးပြီးခဲ့တဲ့သတင်းပတ်ကလည်းထုတ်ပြန်ခဲ့ပြီး88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုကျင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖောင်ရန်ထုတ်ထားပါတယ်ခင်ဗျ။